မွန်ပြည်နယ်အတွင်းနေပေါင်းများစွာဖြစ်ခဲ့တဲ့စီးရဲပဋိပက္ခတွေကြောင့်နေရက်ဆွန့်ခွာတင်းရှောင်နေရတဲ့ IDP ဒုက္ခသည်တွေအတွက်နိုင်ငံတကာအထောက်အပံ့တွေနေပါလာသလိုသူတို့တွေနေရက်ပြောင်းရင်ဟာလည်းမရေမယာမတိချတဲ့အခြေအနေမှရှိနေတယ်လို့မွန်လူအခွင့်ရေးလှုပ်ရှားသူတွေကပြောပါတယ်။လာမယ့်ငြိမ်းချမ်းရေးညလာခါမှာဒီပြည်တွင်းဒုက္ခသည်တွေရေကိုလည်းထည့်သွင်းဆွေးနွေးပေးဖို့တောင်းဆိုထားတယ်လို့မွန်ပြည်လူအခွင့်ရေးဖောင်ဒေးရှင်းကအပါအဝင်လူအခွင့်ရေးအဖွဲ့၃ဖွဲ့ကဒီကနေ့ထုတ်ပြန်ပြောဆိုပါတယ်။အသေးစိတ်ကိုတော့ကိုနိုင်ကွန်းအိမ်ကတင်ပြထားပါလေရှင
်။ဟုတ်ကဲ့ပါ။မွန်ပြည်လူခွေးရေးဖောင်ဒေးရှင်းဘာမာလင့်နဲ့မြန်မာရေးပူပေါင်းဆောင်ရွက်သူများအဖွဲ့ဘာမာပတနာရှိသူကနေပူပေါင်းပြီးတော့မွန်ပြည်နယ်နဲ့ဆက်ဆက်ရာဒေသအတွင်းမှာပြည်တွင်းနေရဆုတ်ခွာတိမ်းရှောင်နေရသူ IDPD ရဲ့နေရပြန်နိုင်ရေးနဲ့ဆက်လင်းပြီးမနေ့ကမွန်ပြည်နယ်မော်လမြိုင်မြို့မှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်။ပြည်တွင်းနေရဆုတ်ခွာတိမ်းရှောင်နေရသူတွေရဲ့နေရရင်းပြန်နိုင်ရေးကိစ္စအတွက်အဓိကထားရှင်းလင်းတင်ပြထားတယ်လို့အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူနိုင်ဦးမွန်ကပြောပါတယ်
ဒီပြည်နယ်ပို့ဆောင်ရှိကြောင်းဒုက္ခသည်တွေရဲ့သာလအထောက်နေရပြန်တဲ့ကိစ္စမှာအစိုးရအသစ်အနေနဲ့ဘယ်လိုမျိုးစီမံဆောင်ရွက်ထားဖို့ဆိုတော့ဒီဒုက္ခသည်တွေအတွက်အလုံးလုံးနေကြတဲ့ NGO CSW CBO တွေအနေနဲ့ဘယ်လိုမျိုးဒီကိစ္စအပေါ်မှာအကျိုးစီမံထားမှုတွေကိုကျွန်တော်တို့အဓိကထားပြီးတော့ highlight လုပ်ထားပါတယ်
မွန်ပြည်နယ်နဲ့ဆက်ဆက်ရာဒေသတွင်ထိုင်းမြန်မာနယ်စပ်ခလော့ကနီစခန်းပလိုက်သွန်ဖိုက်စခန်းချဲတိုက်စခန်းရေးချောင်းပြားဒေသနဲ့သဝဲချောင်းပြားဒေသက IDP စခန်းတွေမှာပြည်တွင်းနေရဆွတ်ခွာတိမ်းချောင်ရသူဦးရေ35,000ကျော်ရှိနေတယ်လို့မော်လက်နက်ကန်ဖွဲ့တခုပြည်တဲ့မွန်ပြည်တပ်ပါတီရဲ့ထိန်းချုပ်နယ်မြေမှာအခြေပြုနေခဲ့ပါတယ်။ဒီပြည်တွင်းနေရဆွတ်ခွာတိမ်းချောင်နေရသူတွေဟာစစ်ရေးပဋိပက္ခနဲ့လူခွေချိုးပွားမှုတန်ကနေထွက်ပြေးတိမ်းချောင်နေရသူတွေလို့နတ်ဦးမွန်ကဆက်ပြောပါတယ
်။အဓိကဒီလိုရောက်လာတဲ့အကြောင်းရင်းကအရင်လူခွင့်ချက်ပေါက်မှုတွေရင်ဆိုင်ရလို့တောက်ရှိလာတာဖြစ်လို့ချုပ်လူတွေကြောင့်တော့ဒီတနက်တိုင်းပဋိပက္ခကြားမှာစီနေမှုမရှိဘဲနဲ့နေနေရတဲ့ပုံစံတွေနေနေရတဲ့ဟလာအခြေအနေတွေကိုကနေတိမ်းရှောင်တော့တောက်ရှိလာတယ်လို့လက်ဖြစ်ကြပါတယ်။အခုကျွန်တော်တွေ့နေရတဲ့ကိစ္စကနေရာချင်းပြန်သွားလို့ရှိရင်သူတို့အရင်လက်လို့လည်းရင်ခြံနေပြီလေယာဉ်မြေပြီရှိတယ်။ဒါရီကအခုလောလောဆယ်တဲ့တက်တာနေပြီးတော့တိမ်းထားတာရှိတယ်လို့တချို့ဆိုလို့ရှိရင်တန်ခါးရင်းနှီးနှုတ်နဲ့မှုရဲ့နေရာလိုအပ်ချက်အတွက်ဖြစ်သွားတာလည်းရှိတယ်။ဆုံးခါဒါကိုဘယ်လိုမျိုးပြန်ပြီးတော့ဖြည့်ရှင်းပေးမလဲဆိုတော့တောင်းဆိုချက်တစ်ခုရှိတယ်
။ထိုင်းမြန်မာနယ်စပ်ခလော့ကနီစခန်းမှာအနည်း20ကျော်နေထိုင်ရတဲ့အမျိုးသမီးတူကတော့လက်ရှိမှာကယ်ဆယ်ရေးထောက်ပံ့မှုအစီအစဉ်ရပ်ဆိုင်နေလို့အခက်အခဲရှိနေပေမဲ့နေရာရင်းကိုပြန်ဖို့မဖြစ်နိုင်ဘူးလို့မွန်ဘာသာနဲ့ခုလိုပြောပါတယ်။
နမလာဘာတော့မှန်ပါကလုန်းချီအရေမမမဝတ်နမနောက်ကွာတို့ဆာမြောက်ကုန်းကမကြက်မန်ထား
သူပြောသွားတာကတော့ကျမတို့ဒီစကမ်းမှာနေနေတာ20ကျော်ပြီအခုဆိုရင်ထောက်ပါရေးကူညီသူလည်းရက်ဆိုင်နေတော့ရွာသားတွေလည်းခက်တွေ့နေကြတယ်နေရရင်းကိုပြန်ဖို့လည်းဘလို့မှမဖြစ်နိုင်ဘူးခြံလည်းမရှိတော့ဘူးဟူကူရောက်ရင်လုတ်ကန်စားသားဖို့ဟာခက်တယ်ဒီမှာတော့တနေ့လုတ်လိုက်စားလိုက်ဆိုပေမဲ့လည်းအလုတ်ရှိနေလို့ခံစားသေးတယ်လို့မွန်ပါသာနဲ့ပြောဆိုသွားတာပါမော IDP စကန်းဟာ20ကျော်ရှိနေပေမဲ့လည်းရေရှည်ခိုင်မြဲတဲ့အသက်မွေးဝန်းကျင်လုပ်ငန်းတွေမထူထောင်နိုင်သေးတဲ့ပြင်ထောက်ပံ့မှုတွေကလည်းတစ်နှစ်ကျော်နေလာတာကြောင့်စကန်းနေသူတွေတို့ကစိုးရိမ်နေရတဲ့အနေအထားမှာရှိနေပါတယ်။လက်ရှိမှာမွန်ပြည်တပ်ပါတီနေနဲ့မြန်မာအစိုးရနဲ့ပြည်နယ်နဲ့ပြည်တော်စုအစ်စ်အပြည့်ခန့်ရက်စက်ထားတဲ့ဆိုပေမဲ့ NCA ခေါ်တပြည်လုံးအတိုင်းအတာပြည်ကတိုက်ခိုက်မှုရက်စက်ရေးသဘောတူစွာချုပ်လက်မှတ်မရေးထိုးနိုင်တဲ့အခြေအနေမှာရှိနေပါတယ်။လာမယ့်ပြည်တော်စုငြိမ်းချမ်းရေးညီလာခံကျင်းပတဲ့အခါမှာဒီပြည်တွင်းနေရဆွတ်ခွာတိမ်းချောင်သူတွေရေးသွက်ထက်စင်စားပေးဖို့အဖွဲ့အနေနဲ့တောင်းဆိုထားတယ်လို့အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူနိုင်ဦးမွန်ကဆက်ပြောပါတယ
်။နေရရင်ဆန္ဒလျောက်ကြောင်းချွေဖို့ဆိုတဲ့ဒီမူပါကိုသူတို့နိုင်ငံရေးသဘောတူညီချက်မူပါမှာထက်သွင်းပေးဖို့ကျွန်တော်တို့ကတောင်းဆိုထားရှိတယ်။နောက်တစ်ခါအရင်အတိတ်3 4 5နှစ်တုန်းကမအောင်မြင်ခဲ့တဲ့ဆန္ဒလျောက်နေရပြန်တဲ့အစီအစဉ်တွေရဲ့ဟလာအခက်အခဲတွေတင်ဖို့မှုတွေကိုပြန်ပြီးတော့သုံးသက်ပါပြီးခါနေရရင်ကိုမှရှိတဲ့ဒီရေရှည်တည်တဲ့နဲ့ပြည်နေမှုဖြစ်ဖို့တူပါတယ်နောက်ဆုံးချက်ကကျွန်တော်တို့ဒီညီအစ်ကိုစနဲ့ပတ်သက်ပြီးတော့အလေးနဲ့စဉ်းစားဖို့ကျွန်တော်တိုက်တွန်းလာရှိတယ
်အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD အစိုးရတက်တက်လာပြီးနောက်ပိုင်းမှာမြန်မာနိုင်ငံသွင်းနိုင်ငံရေးအခြေအနေတည်ငြိမ်လာတဲ့နဲ့အမျှဒုက္ခသည်တွေနေရပြန်ရေးမကြာခင်စတင်နိုင်လိမ့်မယ်လို့သတင်းတွေပေါ်ထွက်လာပြီးကူညီထောက်ပံ့မှုအစီအစဉ်တွေရောက်ကြသွားတယ်လို့မြန်မာနိုင်ငံရှေ့တောင်ပိုင်းဒေသဟာကုလသမဂ္ဂရဲ့လူသားချင်းစာနာမှုဆောင်ရွက်ချက်အစီအစဉ်မှာမပါဝင်တော့တဲ့အတွက်တခြားနေရာရွှေ့သွားတဲ့အတွက်ကြောင့် IDP စခန်းနေသူတွေအတွက်အခက်တွေ့နေတယ်လို့လူမသိသူမသိဘဝများအစီအစဉ်ဆာမှာဖော်ပြထားပါတယ်။ဒါ့အပြင်ထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒုက္ခသည်စခန်း9ခုကဒုက္ခသည်တွေကိုနေရပြန်လည်ခေါ်ယူနိုင်ရေးအတွက်ဇူလိုင်လကုန်ပိုင်းမှာမြန်မာအစိုးရကနေကော်မတီတရဖွဲ့စည်းခဲ့ပြီးဖြစ်ပါတယ်။ဒုက္ခသည်တွေနဲ့ IDP စခန်းနေပြည်သူတွေအနေနဲ့တိုင်းဒေသနဲ့ကိုင်ဖွဲ့တွေနဲ့မြန်မာတပ်မတော်တို့စစ်ရေးမငြိမ်သက်သေးတဲ့အချိန်တွေရဲ့ရခိုင်လယ်ယာမြေတိမ်းဆည်းခံရမှုပြဿနာတွေဟာဒုက္ခသည်တွေနေရရင်းပြန်ရေးတွေအ धिक အသားစီးတစ်ခုလို့ဖြစ်နေတယ်လို့ဒုက္ခသည်ရေးကူညီဆောင်ရွက်နေသူတွေကပြောပါတယ်ခင်ဗျာ